ပြည်သူနိုင်ငံနောက်တာမှာထရိတ်မြို့ကစူပါမားကတ်ဆိုင်ဆိုင်မှာဒီကနေ့ဒဇာကန်ဖမ်းဆီးမှုဖြစ်ခဲ့ပြီး IS စစ်သည်တို့အဖွဲ့ကိုတစ္ဆာခံလို့ဆိုသူတယောက်ရဲ့ပြစ်ခတ်မှုတွင်အ ਨੇ ဆုံးလူနှစ်ဦးသေဆုံးသွားတဲ့အကြောင်းပြည်ရေးဝန်ကြီးဌာနကပြောပါတယ်။မသိငါသူရှိနေတဲ့ဆိုင်ကိုလူညွေးအာဏာပိုင်တွေဝိုင်းထားပြီးဖမ်းထားတဲ့ဒဇာကန်တွေရှိနေတယ်လို့ယူဆရအောင်လဲပြည်သူရဲတပ်ဖွဲ့ကပြောဆိုခဲ့တာဖြစ်ပါတယ်။ဆုံဆဲစစ်သည်တွေကတော့အချင်းဖက်ဝါတွေတိုက်ခိုက်မှုဖြစ်ကိုက်တွေစောင်းနေကြောင်းလဲဝန်ကြီးချုပ်အက်ဒဝတ်ဖီလစ်ကပြောပါတယ်။လက်တလောရထားတဲ့သတင်းတွေအရအချင်းဖက်ဝါတွေတိုက်ခိုက်မှုဖြစ်ယူဆရအောင်လဲဝန်ကြီးချုပ်ကတင်းတောက်တွေကိုပြောခဲ့တာပါ။ပြည်သူစိုးရရှင်းနေရုံကတော့စုံစမ်းစစ်ဆေးမှုတွေကိုအချမ်းပဲဝါရတံပြန်တက်ပြည့်တာဝန်ရှိသူတွေလွှဲပြောင်းကင်တွင်နေပြီဖြစ်ကြောင်းပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ရှင်းမပြပါဘူး။ထရီမျိုးကတစားကန်ဖမ်းဆီးမှုဖြစ်ခင်မိနစ်ပိုင်းအတွင်းမှာပဲကန့်ရရှိနေတဲ့ကကဆုံမျိုးကပြစ်ခတ်မှုမှာဒဏ်ရာရသွားတဲ့ရဲတပ်ဖွဲ့ဝင်တူကတော့တတရလာပြီဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကပြောပါတယ်။ကကဆုံမျိုးမှာအပြေးလွှင့်ချနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနက်တပားကပြစ်ခတ်ရာကရဲရရှိဒဏ်ရာရဖြစ်ကြောင်းလဲအမျိုးသားရဲတပ်ဖွဲ့တပ်မကရဲပြောခွင့်ရကပြောဆိုခဲ့ပါတယ်။ပြည်ထောင်စုနိုင်ငံမှာ2015ခုနှစ်ကလူပေါင်း100ကျော်တည်ခဲ့ရတဲ့အချမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးနောက်ပိုင်းအစ္စလာမ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေဆက်တိုက်ဆိုးဆိုးကြုံရတဲ့အတွက်လူညွန့်ရေးအတွက်အထူးတက်လှမ်းထားတာဖြစ်ပါတယ်။